2023年4月23日、ジャマイウォニーターナへ海洋館入社者、監督者で、パーティーウェイブルーメソイジャパンで、トルピョピアへ侵入を展開しています。ジャマイウォニーターナへ、神戸海洋館入社者、ジャマイウォニーターナへ、神戸海洋館、カワイイ監督者で、ピアンス、主要会合も進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、進行が、 ဝေဖန်ကြပါတယ်။ပါတီအနိုင်ရရေးထက်ပြည်သူလူထုရဲ့ကျန်းမာရေးကိုလိထားပြီးမှမဲဆွယ်ရတာဖြစ်လို့ပါတီစည်းရုံးရေးကခက်ခဲကြောင်းကမာရွတ်မျိုးနယ်ပြည်သူ့လွတ်တော်နေရာဝင်ပြိုင်နဲ့ပြည်သူ့ပါတီကဦးနေရံဦးကပြောပါတယ်။
ကျွန်တော်တို့ကတော့ဆက်မှတ်ထားတဲ့စကားနဲ့ကျွန်တော်လိုက်နေပါမယ်။လိုက်လာတာဖြစ်တဲ့မြေချင်းကွန်ပြင်းလို့ပေါ့ခင်းနေပါလက်တွေ့ပါ၆ပေပေါ်ပြီးတော့အရင်ကလွယ်တာကတော့လူစုတူရေးရကျွန်တော်တို့အာမက်ဆက်ပြောင်းဖို့ဆိုအရင်မှခက်ခဲသွားတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကညီလန်းလေးရရှာပါမယ်ဗျာ။အွန်လိုင်းအောင်တုံးမယ်။ဒီမစုဘဲနဲ့ကျွန်တော်နှစ်ယောက်တစ်ပွဲလေးနဲ့ဖွဲသွားမယ်ဖွဲပစ်မယ်ပေါ့နော်။ဒီလိုညီလန်းလေးတွေကိုကျွန်တော်တို့သုံးမယ်။ပြန်ချောက်အောင်ကျွန်တော်အကြောင်းရင်းဌာနဥစ္စာကဆက်မှတ်စကားနဲ့ကျွန်တော်လိုက်နာပေါ့လို့ရှိပါဆရာ။ဟုတ်ကဲ့
။မန္တလေးတိုင်းအမရပူရာမြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဦးစာနီအောင်ဟောင်းကတော့မဲဆွယ်စီရင်ရေးခက်ခဲရေးကြောင့်လူမှုကွန်ရက်ကိုအသုံးပြုမဲဆွယ်သွားဖို့ရှိရလို့ပြောပါတယ်
။ခုကကိုဗစ်ကာလဖြစ်တဲ့အတွက်ကျွန်တော်တို့မှာတော်တော်စိန်ခေါ်မှုကများပါတယ်ဗျ။လူကလည်းကန့်တက်ချက်တွေလည်းရှိတဲ့အတွက်ကျွန်တော်တို့အခုလောက်တာတောင်မှကျွန်တော်တို့ကသူ့ဒေသနာမိတ်လို့ကျမရဲ့ဝန်ကြီးဌာနရဲ့မိတ်တွေကိုနိုင်တာပြီးဆောင်ရွက်နေရတာဖြစ်ပါတယ်ဗျ။ဒီကိုဗစ်ကာလအခြေအနေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဆိုရှယ်မီဒီယာကိုပဲကျွန်တော်တို့ကအားပြုပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒူဥက္ကဋ္ဌဒေါက်တာဆောင်မြင့်မောင်ကတော့ပါတီအားလုံးကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလုံဆောင်ရတာဖြစ်လို့မဲဆွယ်စည်းရုံးရေးဟာညီတူညီမျှအခြေအနေသာဖြစ်တယ်လို့မီဒီယာတွေကပြောခဲ့ပါတယ်
အဲ့တော့ COVID-19 ကလည်းဒီယာကစိန်ခေါ်မှုအစ်စ်တယ်ကျွန်တော်တို့မှစိန်ခေါ်မှုအစ်စ်မဟုတ်ဘူးအမေရိကတို့လည်းရုပ်ောက်ပွဲရှိတယ်စိန်ခေါ်မှုအစ်စ်အဲ့တော့ပါတီတိုင်းအတက်ဘယ်သူမှဘယ်သူအတာရတာမရှိဘူး။ pandemic ဖြစ်နေတဲ့ယောဂါကလပ်ချိန်ကြီးတစ်ခုမှာစီယွန်ရေးလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီ covid ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှာလည်းမူတည်နေတဲ့သူပါ။2020ရွေးကောက်ပွဲကတော့တိုင်ဆိုင်မှုကြီးမားမယ်ကြံစည်လာတယ်အရင်ကတည်းကပူရှုံနေတယ်စိန်ခေါ်မှုအစ်စ်ဖြစ်
။ကျန်းမာရေးဝန်ကြီးဌာနကအိမ်မာနေညှဉ်းချားချက်ထုတ်ထားရေးမြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းနေမဲဆွယ်ခွင့်မရပါဘူး။မဲဆွယ်စီယုံရေးလက်လည်သူတွေလိုက်နာဖို့အင်တာနက်သုံးပြီးမဲဆွယ်ရမှာလိုက်နာဖို့အင်ဂျာယာရောက်မဲဆွယ်ရမှာလူ15ယောက်ထက်မပိုဘူးဒါတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒါတွေကပါတီကြီးတွေအတွက်အခက်အခဲမရှိပေမဲ့ပါတီငယ်တွေလူမျိုးစုပါတီတွေအတွက်တော့စိန်ခေါ်မှုဖြစ်မယ်လို့ပြောကြတာလည်းရှိပါတယ်ကမာရွေးမြို့နယ်ရန်ကုန်တိုင်းလွှတ်တော်နေရာဝန်ပြိုင်မဲ့ပြည်သူ့ပါတီကဦးရဲနိုင်အောင်ကတော့ရွေးကောက်ပွဲကော်မရှင်နဲ့တွဲဆောင်ဆွေးနွေးမှုတွေကနေအပြေရှာနိုင်လိမ့်မယ်လို့ညွှန်လင်းထားပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုဆွဲပြရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက်เนาะလွတ်လပ်ပြသပါရယ်ဆိုတဲ့အခြေခံစံနှုန်းတော့ပြည်သူဒါကကျွန်တော်ပဂတိလိုအပ်ချက်ဒီမိုကရေစီစံနှုန်းရလိုအပ်ချက်ဖြစ်တဲ့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီနဲ့ပြည်သူဆွေးနွေးမယ်အရက်သက်ဖွဲ့ကြီးနဲ့အမှန်တကယ်ဆွေးနွေးပြီးတော့လုံ့ဆင့်လုပ်ထိုက်တဲ့လုပ်ငန်းတွေကိုဆောင်ရွက်မယ်ချမှတ်မယ်ဆိုရင်ကျွန်တော်တို့ပြည်သူပါတီတခြားနိုင်ငံကြီးပါတီအားလုံးနဲ့တန်းတူကြော်ဖြတ်ရမယ်ကြော်ဖြတ်တဲ့အခက်အဲမှန်တရားကိုကြော်ဖြတ်ပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုရအောင်ဒီမယ်လို့တရိတ်တရားထားပ
ါနိုဝင်ဘာ၈ရက်မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလဆွတ်တော်ကိုယ်စားလှယ်လောင်းနေတဲ့နိုင်ငံကြီးပါတီ60ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း6969ရောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ